အမေရိကန်ပြည်ထောင်စုမှာလက်ရှိနေထိုင်နေတဲ့ဆိုမာလီယာလူမျိုး 4,000 လောက်ကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာနကနေရပြန်ပို့ဖို့စီစဉ်နေတယ်လို့သိရှိရကြောင်းအမေရိကန်နိုင်ငံဆိုင်ရာဆိုမာလီယာတာအမတ်ကြီးအာမက်အစ်ဆေးအဝတ်ကပြောပါတယ်အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကပြန်ပို့ဖို့စီစဉ်နေတဲ့ဆိုမာလီယာလူမျိုး 4,000 နီးပါးရှိတယ်ဆိုတာလူဝင်မှုကြီးကြပ်ရေးဌာနကတစဉ်သိရှိရကြောင်းအဲ့ဒီအထက်ကအများစုဟာထင်းသိမ်းစခန်းထဲမှာရှိနေကြသူတွေမဟုတ်ကြောင်းတာမတ်ကြီးအဝတ်က VOA ကိုပြောပါတယ်2015ခုနှစ်မှာဆိုမာလီယာတန်ယုံဝါရှင်တန် DC မြို့မှာပြန်ဖွင့်ပြီးကတည်းကအမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်တဲ့ဆိုမာလီယာလူမျိုးတွေတဲကဥပဒေနဲ့ညှိစွန်းသူတွေခိုလုံခွင့်လျှောက်ထားပြီးပယ်ချခံထားရသူတွေစုစုပေါင်း190လောက်ကိုမြို့တော်မိုဂါဒီရှူးကိုပြန်ပို့ခဲ့ပြီးဖြစ်တယ်လို့တာမကြီးကပြောပါတယ်။အရင်ကပြန်ပို့ခံရသူအများစုဟာအမေရိကန်နိုင်ငံမှာနိုင်ငံရေးခိုလုံခွင့်လျှောက်ထားပြီးပယ်ချခံခဲ့ရသူတွေဖြစ်တယ်လို့ဆိုပါတယ်။အခုပြန်ပို့ဘုတ်စီစဉ်ခံထားရပြီးထင်းထင်းစခန်းတွေထဲမှာရောက်နေကြတဲ့ဆိုမာလီယာလူမျိုးတွေကတော့ခိုလုံခွင့်လျှောက်ထားပြီးပယ်ချခံထားရသူတွေဖြစ်တယ်လို့ဆိုပါတယ်။